နေဆမ်းမြို့ဖြစ်တဲ့ခိုဘာနီမြို့အတွင်းမှရှိတဲ့ IS Islamic စစ်သွေးကြွတွေကိုတိုက်ခိုက်ဖို့တွားရောက်မဲ့အီရန်နိုင်ငံကခတ်တွေကိုဆီးရီးယားနိုင်ငံစီဖြတ်သွားနိုင်ရေးအတွက်အကူအညီပေးနေတယ်လို့တူရကီအစိုးရကပြောဆိုလိုက်ပါတယ်။အီရန်နိုင်ငံအတွင်းမှရှိတဲ့ Kurdish အာဏာပိုင်တွေထံကလက်နက်ခဲယမ်းမီးကြောင်းနဲ့စေဝါအထောက်ပံ့တွေကိုတူရကီနေဆက်ရဲ့တောင်ဘက်ကလျက်မှာရှိတဲ့ခိုဘာနီမြို့ကိုခုခံတိုက်ခိုက်နေကြတဲ့ Kurdish တပ်ဖွဲ့တွေထံကိုလေကြောင်းကနေချပေးမယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပြီးတဲ့နောက်တူရကီနိုင်ငံခြားရေးဝန်ကြီးမာဖလုတ်ကာဗူဆိုဂလူကတနင်္လာနေ့မှာအခုလိုကြေညာလိုက်တာဖြစ်ပါတယ်။တူရကီနိုင်ငံသားရေးဝန်ကြီးဟာပက်ရှမာကတပ်ဖွဲ့အပေါ်အကူအညီထောက်ပံ့ပေးရေးနဲ့ပတ်သက်ပြီးတော့နောက်ထပ်ဗမ်သေးစိတ်အချက်လက်မှပြောဆိုသွားတာမျိုးမရှိပါဘူး။ဒါပေမဲ့တူရကီအစိုးရဟာနေဆက်တလျှောက်မှာဖြစ်ပွားနေတဲ့ချင်းချောက်မှုတွေကိုရှင်းပြချင်းပြီးတော့ဂျီဟတ်အစ္စလာမစ်စစ်သွေးကြွတွေကိုတိုက်ခတ်နေတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေကိုပူးပေါင်းကူညီတာဖြစ်တယ်လို့သူကပြောပါတယ်။တနင်္လာနေ့တုန်းကတော့တူရကီသမ္မတရီစစ်တယစ်အဒိုဂန်ကကိုဗန်ဒီမြို့မှာရှိတဲ့ IS စစ်သွေးကြွတွေလက်ထဲကိုရောက်မသွားအောင်ခုခံကာဝယ်နေကြတဲ့ Kurdish တိုက်ခိုက်ရေးသမားတွေကိုလက်နဲ့တက်ဆင်ပေးမှာမဟုတ်ဘူးဆိုပြီးတော့ပြောခဲ့ပါဗျ။စစ်သွေးကြွတွေကိုခုခံနေတဲ့ Kurdish တွေဟာတူရကီနိုင်ငံအတွင်းမှာကိုပိုင်အုပ်ချုပ်ခွင့်ရဖို့အတွက်အစိုးရကို230ကြာလက်နက်ကင်တော်လှန်တိုက်ခိုက်နေတဲ့ Kurdistan Workers Party နဲ့ဒန်းတူပဲဖြစ်တယ်လို့ပြောပါတယ်။ Kurdistan Workers Party ကိုတူရကီနဲ့အမေရိကန်ပြည်ထောင်စုကအကြမ်းဖက်အုပ်စုဖြစ်သတ်မှတ်ထားခဲ့တာပါ။